မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကအခြေအနေနဲ့ပတ်သက်လို့တက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးဆွေးနွေးညှိနှိုင်းတဲ့ညီလန်းနဲ့အခြေရှာဖို့အမေရိကန်အစိုးရဘက်ကတိုက်တွန်းလိုက်ပါတယ်။မတ်လ28ရက်နေ့ကအရှေ့တောင်အရှဆိုင်ရာဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးပက်ထရစ်မာဖီနဲ့အမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်းခေါင်းဆောင်တွေတွေ့ဆုံပြီးတော့မြန်မာညီငယ်ရေးနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ဆက်သွယ်ရင်းနှီးထားတဲ့မက်အင်ဂျင်နီယာအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အဲ့ဒီတွေ့ဆုံပွဲမှာUNFC ကတောင်းဆိုထားတဲ့အချက်တွေအပါအဝင် NCA အပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းနာလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းရှိမရှိအမေရိကန်အစိုးရဘက်ကစိတ်ဝင်စားမှုရှိနေကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့သူတုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ်
။သူတို့ကလည်းပြောတာကတော့အစိုးရဘက်ကနေပေးထားတဲ့တင်ပြပါလိမ့်မယ်။ UNFC ရဲ့မူကိုချက်ကတော့အစိုးရနေလက်ခံတဲ့အခြေအနေကြတိရတို့သူတို့ဝန်တာပါတယ်ပေါ့နော်။အဲ့ဒါဆိုတရားတော့ညီချင်ရညီဆက်တာလို့သူတို့ထင်ပါတယ်လို့ပြောတယ်။ဒါပေမဲ့ကျွန်တော်လည်းပြောပါတယ်မဟုတ်ပါဘူးအဲ့ဒါမမှန်ဘူးလို့ဒီကိုချက်ကိုလက်ခံတဲ့တဖို့တော့မရှိပါဘူးလို့ပထမဒီဟာကိုဆက်လက်ဆွေးနွေးမယ်တချို့ဒီကိုချက်ကိုတိကျဒီပဲအလိုမျိုးလက်ခံတဲ့အခြေအနေမရှိဘူးလို့ကျွန်တော်ပြောတာပါ။ဆက်နေတာဟာရောရှိသေးပါတယ်လို့ကျွန်တော်ပြောတာပါ
။ဆက်ပြီးဆွေးနွေးရမယ်ဆိုတဲ့အချက်တွေကဘာတွေပါလဲရှင်။ဥပမာဘလို့အချက်တွေလဲပေါ့နော်။
တချို့ချက်တာနိုင်ငံရေးအားလုံးပါဝင်ရင်းမှုလို့ပါဆိုတည်တခြားနိုင်ငံကနေပြီးတော့ international witness တွေတဲ့ကတော့ဒီနဲ့ပတ်သက်မှတော့မှညာချက်တာရှိသေးတယ်နောက်တစ်ခုကတော့ sign ထုတ်ပြီးမှတနင်္ဂနွေလုံးတစ်ခါကျဆဲမယ်ဆိုတော့ညာချက်တွေကပထမဆုံးတောင်းဆိုချက်တစ်ချက်ချာအဲ့ဒါတော့မှလက်ခံနိုင်တဲ့အခြေအနေမရှိဘူးလို့ပြောပြပါတယ
်။နောက်ပြင်တနင်္ဂနွေကနိုင်ငံတော်တိုင်းပြည်နယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေစခန်းကိုတွားခဲ့တဲ့ခီးစင်နဲ့ပတ်သက်လို့လေဒုလက်ထောက်နိုင်ငံသားဝင်ကြီးပက်ထရစ်မာဖီနဲ့ဆွေးနွေးခဲ့ကြပြီးတိုင်းနာရီဘက်ကဒေါ်ဆန်းစုကြည်အပေါ်ထားတဲ့ယုံကြည်မှုနဲ့ပတ်သက်လို့တော့
ခြားလူနဲ့တိုင်းတာမယ်ဆိုတော့သူတူတူကြောက်ပဲဒီပြန်လဲတင်းမြင့်ရဲ့အတွက်စူးစမ်းမယ်ဆိုသူတူတူဒီကောင်းဆောင်တူတူကြောက်နေဖြစ်တော့သူ့မှာပဲအဓိကကြားတယ်နောက်သူပဲတတ်နိုင်မဲ့အရာတစ်ခုပါလို့ပြောပြပါတယ်အဲ့မဲ့သူရောဒီဟာတော့ဒီလိုမျိုးဟာအထောက်ခံမှုကတော့တနေ့နဲ့တနေ့ကတော့နည်းပါးလာတဲ့အခြေအနေကတော့ရှိပါတယ်လို့ပြောပါရစေ
။တနိုင်ငံလုံးအဖြစ်ခက်ရစဲရေးကိစ္စမှာတိုင်းနာလက်နက်ကိုင်ဖွဲ့ရင်းနေနဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းဆွေးနွေးဖို့အမေရိကန်ဘက်ကလိုလားကြောင်းမစ္စတာမာဖီကပြောဆိုခဲ့တယ်လို့ကမ်ဆန်းကအခုလိုပြောပါရစေ
။အစိုးရဘက်ကရောနားလည်ပေးဖို့ရောသူတို့ပြောပြတာလေ။အစိုးရလုပ်နေတာအများကြီးပဲပေါ့နော်။အများကြီးထဲမှာဒီပြဿနာဖြစ်နေတဲ့ဟာတွေအများကြီးတဲ့ကိုသူကတိုင်းတာပဲခဏပြီးရနားလည်ပြီးဖို့လို့သူတို့ရောစုပ်နေတဲ့ဟာကြီးကြောင်းလဲရမယ့်ဟာကြီးရှိနေဆိုတော့အထင်ကုန်ရတာရှိပါပဲအမျိုးရှိပြီးဖို့မရမဆိုင်မဲနဲ့ဒီခီးတင်းဆက်ဆံမှုနဲ့ဒီကျုံဆွေးနွေးအဖြစ်ရှာသွားဖို့ကတော့သူတို့တောင်းဆိုပါတယ
်ဒီတွေ့ဆုံပွဲမှာအမေရိကန်ဘက်ကမြန်မာနိုင်ငံကြီးမှာဘလို့ပါဝင်ကူညီနိုင်တယ်လဲဆိုတာကိုရကမ်ဆန်းတို့ဘက်ကတင်ပြဆွေးနွေးခဲ့တာရောရှိပါလားရှင့်
US ကနေပြီးတော့ပိုပြီးမှနည်းနည်းဆိုင်ဆိုင်ပါဝင်ပေးဖို့အတွက်ကျွန်တော်တောင်းဆိုတာပါဥမာဒီရုပ်အစိုးရတစ်ဖက်ပဲမဟုတ်ဘူးဒါပေမဲ့ US အစိုးရနေပြီးတော့ရောဒီကိစ္စတွေမှာကျွန်တော်ရဲ့ဒီဂျာနေပြီးတော့နောက်ထောက်ပံ့မှုတွေပါလေရောဒီကောက်ထားတဲ့ပိုပြီးမှဒီတစ်ဖက်ကိုနည်းဆိုင်မှာပါဝင်ကောင်းထည့်ဖို့ကျွန်တော်တောင်းဆိုပါတယ်ဒီ UNFC ဖွဲ့စည်းဖွဲ့တွေနဲ့ရောပေါ့နော်တောင်းလျှောက်အလျောက်ကျဆက်လက်ပြီးမှကြိုးစားမှထင်ရှားဖို့နောက်ဆိုရအောင်ဆက်တက်ကိုရဒီလိုကြီးပဲလိုက်တိုက်ပြီးမှငင်းချင်ရနိုင်တဲ့ဟာမဟုတ်ဘူးဟာလေကျွန်တော်တောင်းဆိုပေးဖို့ကျွန်တော်အဲ့ဒါတွေကကျွန်တော်ကဆွေးနွေးဖြစ်ပါတယ
်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းစစ်ပေးဆောင်ဒုက္ခသည်တွေအရေးပါဝင်ကချင်ပြည်နယ်ဘက်မှကက်သလစ်နဲ့ခရစ်ယာန်ဘာသာရေးအဖွဲ့အစည်းတွေကန့်သက်ခံရမှုတွေကိုလည်းဆွေးနွေးပွဲမှာပါဝင်တဲ့ကချင်ဘာသာရေးခေါင်းဆောင်တွေကတင်ပြခဲ့တယ်လို့မလေးရှားနိုင်ငံကကချင်ဒုက္ခသည်တွေအရေးကိုပါဆွေးနွေးတင်ပြခဲ့တယ်လို့ကမ်ဆန်းကပြောပါတယ်။ဒုလက်ထောက်နိုင်ငံသားဝင်ကြီးပက်ထရစ်မာဖီနဲ့တွေ့ဆုံပွဲကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ကချင်ဘာသာရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ရှင်။